ဒီကနေ့မှကြာရောက်တဲ့104ချိန်မြောက်အမျိုးသားအောင်ပွဲနေ့အထိမ်းမဲ့မြန်မာနိုင်ငံတဝန်းဆလင်းကြီးဖားကန့်အပါဝင်ဒေသတချို့မှာဆင်အာနာရှင်စန့်ကျင်လှုပ်ရှားမှုတွေနဲ့ခြိတက်ဆန္ဒပြကြပါတယ်။အမျိုးသားအောင်ပွဲနေ့ကိုမြန်မာနိုင်ငံဆိုင်ရာတန်ရုံတချို့ကဂုံပြူတဝန်လာတွေရေးသားဖော်ပြကြတယ်လို့ NUG အမျိုးသားညီညွတ်ရေးအစိုးရအပါဝင်နိုင်ငံရေးအင်အားစုတွေကအမျိုးသားနေ့ကိုဂုံပြူခဲ့ကြပါတယ်။စစ်ကောင်းဆောင်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ရဲ့အမျိုးသားနေ့တဝန်လာမှာတော့တိုင်းရင်းသားဒေသတွေမှာလက်နက်ကင်အဖွဲ့တွေရဲ့လှုပ်ဆောင်မှုတွေကြောင့်လူငယ်တွေပညာသင်ကြားဖို့အခွင့်အလမ်းတွေဆုံးရှုံးနေကြတယ်လို့ဆွဆွဲလိုက်ပါတယ်။ရန်ကုန်ကပေးပို့လာတဲ့တည်င်းကိုမဆုမွန်တင်ပြထားပါရခင်ဗျာ
။မြန်မာတက္ကသိုလ် 1386 ခုနှစ်တစောင်းမုံလာပြည့်ကျော်10ရက်နေ့နိုဝင်ဘာလ25ရက်နေ့ကတော့104ချိန်မြောက်အမျိုးသားအောင်ပွဲနေ့ဖြစ်ပါတယ်။ကိုလိုနီလောက်ခံဘဝ1920ပြည့်နှစ်တုန်းကပြဋ္ဌာန်းခဲ့တဲ့မြန်မာတို့ရဲ့ပညာရေးအခွင့်အလမ်းကိုကန့်သတ်ထားတဲ့တက္ကသိုလ်အဥပဒေကိုတက္ကသိုလ်ကျောင်းသားတွေကဦးဆောင်ပြီးတော့စန့်ကျင်ကန့်ကွက်ရာကနေပထမကျောင်းသားတပိတ်ကိုအစွဲပြုပြီးတော့အမျိုးသားအောင်ပွဲနေ့ပေါ်ပေါက်လာတာပါဒီကနေ့ကြာရောက်တဲ့အမျိုးသားနေ့အထိမ်းအမအဖြစ်ဆရာနာရှင်စန့်ကျင်တပိတ်ကိုကချင်ပြည်နယ်ဖားကန့်မြို့မှော်လဲ့တပိတ်စစ်ကြောင်းနဲ့ဒေသခံပြည်သူတွေပူးပေါင်းပြီးတော့စန့်ကျင်ဆန္ဒပြခဲ့ကြပါတယ်စစ်ကြောမခံမှုညှင်းဆန်အမျိုးသားနေ့အထိတ်ထန်တော်လန်ရေးအတွက်အနစ်နာခံစီဒီအန်ဘက်ကမမိလေးစားဂုဏ်ပြုပါ၏ဖက်ဆစ်စစ်တပ်အမြင့်ဖြတ်စစ်ကြောအောက်ကလွတ်လပ်ရေးဒုတမျိုးသားလုံးအရေးစားတဲ့စာသားတွေကိုကင်ဆောင်ပြီးတော့ခြိတက်ဆန္ဒပြခဲ့ကြတာပါအ
ဲကျွန်တော်ဖက်ကန့်ပြည်သူတွေက2021စစ်အာဏာသိမ်းတဲ့ကနေဖက်ကန့်မြို့မှာဒီဒုစုတပိတ်တိုက်ပွဲပြီးလုပ်နေအခုဆို၄နှစ်နီးပါးရှိလာပြီပေါ့နော်အဲ၄နှစ်နီးပါးမှာကျွန်တော်ဒီတပိတ်အဖွဲ့တွေဖန်ဆီးခံရတာတက်ဖြတ်ခံရတာအများကြီးရှိတယ်အခက်အခဲအများကြီးပေါ့အဲ့ကြာနေကျွန်တော်တို့ဖက်ကန့်ပြည်သူတွေကဒီစစ်အာဏာရှင်တပိတ်တွေဆက်လက်ပြီးလုပ်နေရဖြစ်တယ်ဒီနေဦးတော်လိုက်မကြီးမရှင်းကျွန်တော်ဒီတပိတ်တိုက်ပွဲပြုလုပ်တော့ရှိပါတယ
်ဒီကနေ့ကြာရောက်တဲ့104ချိန်မြောက်အမျိုးသားအောင်ပွဲနေ့အထိမ်းအမှန်စစ်ကောင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ပြေးပို့တဲ့တဝင်းလွာမှာတော့လက်ရှိကျောင်းနေအရွယ်ကလေးငယ်အားလုံးပညာသင်ယူခွင့်ရရှိရေးနဲ့တိုင်းရင်းဒေသတွေမှာလက်နက်ကင်အဖွဲ့တွေလှုပ်ဆောင်လို့ကျောင်းသူကျောင်းသားတွေရဲ့ပညာသင်ကြားဖို့အခွင့်အလမ်းဆုံးရှုံးနေရပါတယ်ဆိုပြီးပြောဆိုခဲ့ပါတယ်နောက်ပြီးတော့တိုင်းရင်းသားလက်နက်ကင်အဖွဲ့တွေရဲ့လှုပ်ဆောင်မှုကြောင့်တည်ငြိမ်အေဂျင်စီတရားဥပဒေစိုးမိုးရေးနဲ့ဒေသဖွံ့ဖြိုးတိုးတက်ရေးထိခိုက်ရတယ်ဆိုပြီးတော့လည်းသူကဆွဆွဲပါတယ်နိုင်ငံရေးကျင်းသားဟောင်းများအဖွဲ့ကဦးထွန်းကြည်ကတော့လက်ရှိပညာရေးစနစ်ဟာစစ်ကြုံပညာရေးစနစ်စေုပ်ချုပ်ရေးတည်တန်းရှိဖို့ပံ့ပိုးပေးမဲ့ပညာရေးကိုသာစစ်ကောင်းဆောင်တွေကပုံဖော်နေကြတာလို့ဝေဖန်ပါတယ်နိုင်ငံဖွံ့ဖြိုးတိုးတက်ဖို့ဆိုရင်စစ်ကြုံပညာရေးအပါအဝင်စစ်ကောင်းဆောင်တွေကိုပါတွန်းလှန်သွားဖို့လိုတယ်လို့ပြောဆိုလိုက်ပါတယ
်တကယ်ကတော့တမကခေါင်းဆောင်တွေကိုဒါဒီစစ်အာဏာရှင်အဆက်ဆက်ကနေပြီးတော့စစ်ကြောရင်မှာတပ်ဖြတ်လိုက်တာဒီတော့ထောင်ထဲမှာအမျိုးမျိုးလူခွေကိုအစိုးရဆုံးနဲ့အပြင်းထန်ဆုံးချိုးဖောက်ပြီးတော့နော်တပ်ဖြတ်တာဒီကဒါအများကြီးဗျာနော်ကျောင်းသားတွေလူငယ်တွေရဲ့အနာဂတ်ကိုအိမ်မက်တွေကိုဖျက်ဆီးခဲ့တာဒီစစ်အာဏာရှင်အဆက်ဆက်ပဲအနာဂတ်ကိုသူ့ဆင့်မယ်ဆိုရင်ကျွန်တော်တို့တိုင်းပြည်ကိုပထမဆုံးလုံးဝမှာဒီပညာရေးကွက်လပ်ပဲဗျာကျွန်တော်တိုင်းပြည်ကိုပညာရေးနဲ့တည်ဆောက်မယ်လို့တော့ကျွန်တော်ဒီဒီနေရာနေပြီးတော့သတင်းစကားပါကြပါတယ
်ဒီကနေ့ကြာရောက်တဲ့104ချိန်မြောက်အမျိုးသားအောင်ပွဲနေ့ကိုမြန်မာနိုင်ငံဆိုင်ရာတန်ရုံးတို့ကလည်းဂုံပြူတဝင်းလွာတွေရေးသားဖော်ပြကြသလိုအန်ယူဂျီမျိုးသားညီညွတ်ရေးအစိုးရအပါအဝင်နိုင်ငံရေးအင်အားစုတွေကလည်းအမျိုးသားနေ့ကိုဂုံပြူခဲ့ကြပါတယ်အမျိုးသားညီညွတ်ရေးအစိုးရအန်ယူဂျီကအမျိုးသားနေ့ဟာမြန်မာတနိုင်ငံလုံးအဖိနှိတ်ခံဘဝကနေလွတ်မြောက်အောင်ဆင်နွှဲခဲ့ကြတဲ့တော်လန်ရေးစိတ်ဓာတ်နိုးကြားစေတဲ့နေ့ဖြစ်တာနဲ့အညီရဟန်းရှင်လူចောင်းသားပြည်သူတွေနဲ့အတူတိုင်းရင်းသားတော်လန်ရေးတပ်ဖွဲ့တွေတော်လန်ရေးမဟာမိတ်တွေနဲ့တော်လန်ရေးအင်အားစုတွေနဲ့အတူ NUG ရဲ့ပြည်သူ့ကာကွယ်ရေးတပ်မတော် PDF တရင်နေနဲ့ချိတ်ဆက်ပူးပေါင်းလက်တွဲပြီးတော့ဆီယနာရှင်စနစ်ကိုအပြီးတိုင်ဖြိုပျက်ပြီး Federal Democracy နိုင်ငံတော်အသစ်တည်ဆောက်သွားအောင်စ조사သွားကြမယ်ဆိုတာကို104ချိန်မြောက်အမျိုးသားအောင်ပွဲနေ့မှာတဝင်လွှာပေးပို့ပါတယ်မြန်မာနိုင်ငံဆိုင်ရာ EU ဥရောပသမဂ္ဂကလည်းဒီကနေ့ကြာရောက်တဲ့အမျိုးသားနေ့မှာမြန်မာပြည်သူတွေရဲ့စီးလုံးညီညွတ်မှုနဲ့ခံနိုင်ရည်ရှိမှုကိုဂုဏ်ပြုပါကြောင်းနဲ့မြန်မာသမိုင်းတခြားမိမိတို့ရဲ့ယုံကြည်ရာကိုကြီးမားတဲ့စွန့်စားမှုတွေပြုခဲ့ပြီးအပြူသဘောဆောင်တဲ့အပြောင်းလဲကိုတွန်းအားပေးဖို့မြန်မာပြည်သူတွေအတူတကွစူးစိပြီးတော့အခက်အခဲဒုက္ခကြုံရချိန်မှာကြံ့ကြံ့ခံနိုင်စွမ်းရှိတဲ့ရဲစွမ်းတက်သည့်ပြည့်ဝသူတွေအဖြစ်နဲ့အမှတ်ရပါကြောင်း European Union in မြန်မာလူမှုကွန်ရက်စာမျက်နှာမှာရေးသားဖော်ပြပါရယ်အလားတူပဲမြန်မာနိုင်ငံဆိုင်ရာတရုတ်တန်ယုံကလည်းဒီကနေ့ကြာရောက်တဲ့104ချိန်မြောက်အမျိုးသားနေ့ကိုလှိုင်လဲစွာဥညွတ်ဂုဏ်ပြုပါကြောင်းရေးသားဖော်ပြထားပါရယ်ရှင်